AAPP အနေနဲ့ဒီအော်တိုဘာလမှာအခုထုတ်ပြန်တဲ့ဒီ chronology မှာအဓိကဒီနိုင်ငံအချင်းသားတွေနဲ့ပတ်သက်လို့ဘာပြောချင်တာလဲအဓိကအချက်က
အဓိကပြောချင်တာကနိုင်ငံအချင်းသားတွေကိုအတိအမှတ်ပြုပါနိုင်ငံအချင်းသားအဖြစ်အတိအမှတ်ပြုပါနောက်တစ်ခါလှုပ်ပြီးတဲ့ဆိုရင်လည်းနိုင်ငံအချင်းသားအဖြစ်အတိအမှတ်ပြုပြီးတော့တိတ်ခါရှိရှိနဲ့ချင်းချင်းမရှိအကုန်လုံးလှုပ်ပေးပါတတိယတစ်ချက်ကလှုပ်ပေးပြီးတဲ့အခါမှာသူတို့ကိုမတရားဖန်ဆီးဆွဲဆိုထားတဲ့ရာဇဝတ်ပုံမှန် record ကိုပဲဖြတ်ပေးပါအဲဒီ၃ချက်ကအဓိကပဲ
ဆိုတော့အခုဒီအော်တိုဘာလအတွင်းပေါ့လေ AAPP ရဲ့လေလာတွေ့ရှိချက်တွေအရဒီအချင်းတောင်အတွင်းလူခွင့်ရချိုးပေါမှုနဲ့အချင်းတောင်အခြေအနေတွေကဘယ်လိုရှိလဲ
အဆူရရီအဆက်ဆက်လက်ချက်ကအခုအရတအဆူရလို့ဆိုခေါ်တဲ့ဥသိမ်းစဉ်အဆူရလက်ချက်မှာဟိုကိုယ်ပြားချမ်းသာမှုတိမတွေ့ဘူးအဲဒီဟာတွေဆက်ဖြစ်နေတော့မယ်ကိုနေမျိုးစဉ်ကိစ္စဆိုလို့ရှင်သူချော်လဲပြီးတော့ခါယူအက်ထားတယ်အဲ့ဒါကိုစေကူတာကမပေးဘူးအပြင်ဆင်းကိုထုတ်ကူတာဖို့လိုအပ်တဲ့ကိစ္စကိုအပြင်ဆင်းကိုထုတ်ကူတာကမပေးဘူးအဲ့တော့အဲ့ဒီကိစ္စကဘာလို့တပြနေလဲဆိုတော့ဥသိမ်းစဉ်အစိုးရကအောက်တိုဘာ12ရက်မှာကြမ်းမကြီးမကောင်းတဲ့နိုင်ငံရေးကျင်းသားတွေလွှတ်ပေးပါတယ်လို့ပြောတဲ့အချိန်မှာကိုနေမျိုးစဉ်ကလမ်းတော့မလျှောက်နိုင်ဘူးဦးကံမီရကအော်တိုဘာလအတွင်းမှာတော့မဟုတ်ဘဲနဲ့သူကအချိန်နည်းနည်းဟိုကြာနေပြီလို့ပြောလို့ရတယ်။ဥပမာကကျမကြီးတော်တော်မကောင်းဘူး။သူ့ကိုဆေးအတင်းတိုက်တယ်။ Sedation လို့ခေါ်တယ်ပေါ့ဗျာနော်။သူမတော့ချင်တဲ့ဆေးတွေစိတ်ငြိမ်ဆေးတွေအတင်းတိုက်ပြီးတော့သူ့ကိုအယူပါဆိုပြီးတော့တိုက်ပိတ်ထားတယ်။တယောက်တည်းတီးတန်ထားတယ်။အဲဒီလိုမျိုးကျမကြီးမကောင်းတဲ့လူတွေလှုပ်ပေးမယ်လို့ပြောပြီးမယ်။ဒီလိုမျိုးအချိန်နဲ့တအားဆိုးနေတဲ့လူတွေကြတော့ဆိုမပေးတဲ့အပြင်စီးတော်ကောင်ပြေးပြေးဝါးကကုမပေးဘူးဆိုတော့တွေ့ရပါတယ
်ဆိုလိုတာကအခုနိုင်ငံအချင်းသားတွေလွတ်ပေးတယ်ဆိုပေမဲ့အဖက်မှာဒီလူခွင့်ချိုးဖောက်မှုတွေနော်ဒီထောင်တွင်းအခြေအနေတိုးတက်လာမှုအခြေအနေတွေမရှိသေးဘူးလို့ AAPP ပြထောက်ပြထားတာတွေ့ရပါတယ်နောက်တစ်ခုကဒီနိုင်ငံအချင်းသားတွေထဲမှာအလုတ်ကျန်းပေါ့ခိုင်းတာမျိုးတွေရှိနေတယ်ဆိုပြီးတော့ AAPP ကပြောထားပါတယ်ဘလို့အချက်တွေဘလို့အခြေအနေတွေကြောင့်ပြောနိုင်တာလဲ
နော်အခုအော်တိုဘာ12ရက်လွတ်လာတဲ့အထက်မှာကျောင်းသားလေးတယောက်မြန်မာစာဒုတိယနှစ်ကကျောင်းသားလေးတယောက်ထောင်ဟိုလွတ်လာတယ်ပေါ့နော်သူ့ကိုအလုတ်ကျန်းခိုင်းုံနဲ့မဟုတ်ခဲနဲ့ရှေ့တန်းကိုပေါ်တာအဖြစ်ပါသွားတယ်ပါသွားပြီးတော့မိုင်းနေပြီးတော့ခြေတစ်ဖက်ပြတ်သွားတယ်ခြေတစ်ဖက်ပြတ်သွားတော့အဲ့ဒီအတွက်ရော်ကြီးဆိုပြီးတော့6040ကျပ်ငွေ6040ပေးတယ်အဲ့ဒီကျောင်းသားလေးကအော်တိုဘာလာခဲ့မှာမှလွတ်လာ
ဆိုတော့
ဒ
ီနိုင်ငံရေးသမားတွေကိုနိုင်ငံအချင်းသားတွေကိုဒီလိုလုပ်ခွင့်မရှိဘူးလား
ဥပဒေအရမရှိပါဘူးထောက်ဥပဒေပေါ့နော်ထောက်ဥပဒေအရမရှိပါဘူ
းသူ
ရဲ့ဟိုထောက်ဥပဒေအရပြည်ထောင်နဲ့တာဝန်ပြည်ထောင်တွေကိုပြည်ထောင်နဲ့တာဝန်ပြည်ထောင်ဆိုပြောမယ်ဆိုတော့နိုင်ငံအချင်းသားပေါ့ဗျာသူတို့ကမလိမ့်တပတ်နဲ့နာမည်ကြောင်းထားတာတာပြည်ထောင်နဲ့တာဝန်ပြည်ထောင်တွေကိုရဲဘက်ထုတ်ခွင့်ကော်တာထုတ်ခွင့်မရှိပါဘူး
ဆိုတော့နောက်တစ်ခုကဒီ ICRC ကဒီ2005ခုနှစ်ကတည်းကသွားပြီးတော့ဒီထောင်နေတဲ့ကိုဝင်ရောက်ခွင့်မရဘူးပေါ့လေအဲ့တော့ဒီ ICRC ဝင်ရောက်ခွင့်ရရေး ICRC ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ AAPP ကဘာပြောချင်လဲ
ICRC ထောင်နေကိုဝင်ခွင့်ရတဲ့အချိန်လေးတုန်းကတစုံတရာအတိုင်းအတာအဖြစ်အစင်းသားတွေနိုင်ငံအစင်းသားတွေတခြားအစင်းသားတွေအတွက်အထောက်အကူဖြစ်ခဲ့ပါတယ်ဆိုရအနေနဲ့လှုပ်ချင်အောင်လှုပ်လို့မရတာတို့နောက်တစ်ခုကဒါထောက်မှာပဲအကျဉ်းသားရှိတယ်ဆိုတာမျိုးဟိုတိတိကျကျသိကြရတယ်အဲ့ဒီအချိန်တုန်းကလည်းနိုင်ငံအကျဉ်းသားစီးရင်ပါညာတဲ့ပတ်သက်ပြီးအငြင်းမပွားခဲ့ဘူးပေါ့ဗျာအခုကကျွန်တော်တို့ထောက်ပြချင်တာက ICRC ရမှာမဟုတ်ဘူးကုလသမဂ္ဂကဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ပဲဖြစ်ဖြစ်အခုနိုင်ငံအကျဉ်းသားအရေးအတွက်နဲ့ပတ်သက်ပြီးတော့အငြင်းပွားနေတယ်ဆိုလို့ရှိရင်ဥသိမ်းစိန်အစိုးရအနေနဲ့အဲ့လိုနိုင်ငံတကာကလွတ်လပ်ပြီးတော့အမိခိုကင်းတဲ့အဖွဲ့တစ်ဖို့ထောင်နေဝင်စစ်ဆေးခွင့်ပေးလိုက်အဲ့ဒါဆိုလို့ရှိရင်ပေးထောင်းပါပဲအကျဉ်းသားရှိတယ်နိုင်ငံအကျဉ်းသားဘယ်လောက်ရှိတယ်ဆိုတာပေါ်လာမယ်နောက်တစ်ခုကနိုင်ငံအကျဉ်းသား900ပဲရှိတယ်လို့1300ပဲရှိတယ်လို့600ပဲရှိတယ်လို့အငင်းပွားနေတဲ့ကိစ္စပြေးလည်သွားမယ်